အရင်လားကအာဆီယံထိပ်သီးအစည်းအဝေးအပြီးမြန်မာအရေးမှာအလဲချဥက္ကဋ္ဌသုံးနိုင်ငံပူးပေါင်းဆောင်ရွက်မယ်ဆိုတဲ့ထရိုင်ဂါရန်နရာကိုကြေညာခဲ့ပြီးမယ်လို့အတိတ်ကလုပ်နေတဲ့အင်ဒိုနီးရှားနိုင်ငံကဥက္ကဋ္ဌရာထူးကနေလာအိုကိုလွှဲပြောင်းပေးရတော့မှာဖြစ်လို့တချို့ကတော့ဒီမြန်မာအရေးမှာအာရော့သွားနိုင်တယ်ဆိုတဲ့စိုးရင်ချက်တွေရှိနေပါတယ်လက်တော့အာဆီယံရဲ့ဒီထရိုင်ဂါရန်နရာဘယ်လိုပုံစံနဲ့စတင်နေပါလဲဘယ်လိုအလားအလာရှိနိုင်မလဲဆိုတာတွေကိုကြားခါလာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ကိုကိုငင်းချမ်းအေးကဇွန်ကတဆင့်မေးမြန်းတိဆက်ထားပါတယ်ရှင
်ဒီနောက်နှစ်မှာဒီဥက္ကဋ္ဌအနေနဲ့တာဝန်ယူမဲ့လာအိုဟိုကူညီလို့တဲ့ပုံမအကောင်းစီလို့တဲ့အခြေခံစဉ်းစားချက်နဲ့ချင့်ကပ်မှုလို့ကျမတို့နားလဲဒီ approach ကိုလည်းကျမတို့ကတော့ appreciate လုပ်ပါတယ်ကျမတို့ကိုယ်တိုင်လည်းတိုက်တွန်းခဲ့တာရှိတယ်ခုနလာအိုဟိုရဲ့ပေါ့နော်ဟို chairmanship မှာသူကိုယ်တိုင်လည်းပဲလာအိုကိုယ်တိုင်လည်းပဲဒါဟိုဟိုလူလူလားလားရှိရလို့ကျမတို့သိရတဲ့အတွက်ကြောင့်မို့လို့ကျမတို့ဝမ်းမြောက်ဝမ်းသာရှိပါတယ်ဘာလို့လဲဆိုတော့ဒီပူးပေါင်းဆောင်ရွက်မှုကဒါလည်းတနိုင်ငံနဲ့အဲ့ lead လောက်တာထက်စာလို့ရင်နောက်တစ်ခုကကြတော့ချိတ်ဆက်ပြီးတော့ပေါ့ဆောင်ရွက်မှုပိုအကောင်းသွားစီပဲလို့ပြင်တယ်။ဘာဖြစ်လို့လဲဆိုတော့မြမကြီးကအခုဥက္ကဋ္ဌအစ်စ်တယောက်ပြောင်းနိုင်နောက်တစ်မျိုး approach အစ်စ်နဲ့ပြန်ဆနိုင်မယ်ဆိုလို့ရှိရင်ဘရောမှရှေ့ရောက်တော့မှာမဟုတ်ဘူးပေါ့နော်။ငကိုရီးယားမှရှေ့မရောက်နိုင်ရတဲ့ကြားထဲမှာနောက်တနိုင်ငံတစ်နှစ်ပြောင်းပြီးတော့တမျိုးပုံစံနဲ့ဆနိုင်မယ်ဆိုလို့ရှိရင်ဘလို့မှဒီပြဿနာဖြေရှင်းနိုင်မှာမဟုတ်ဘူး။ဖြေရှင်းနိုင်ဖို့နေနေသာသာတိုးတက်မှုလည်းရှိမှာမဟုတ်ဘူးပေါ့နော်။ဆိုတော့ဒီ tracker approach ကတော့ချိတ်ဆက်မှုကိုပိုအကောင်းသွားစေတယ်လို့ကျွန်တော်တို့မြင်တယ်။ထို့အတူကျွန်မယုံကြည်ပါတယ်။ကိုဒီတစ်နှစ်အတွင်းမှာအင်ဒိုနီးရှားရဲ့ချိတ်ဆက်ဆောင်ရွက်ထားမှုတွေ stakeholder တော်တော်များများပေါ့လေ stakeholder အားလုံးကိုကာပါမဖြစ်ပေမဲ့တော်တော်များများနဲ့သူချိတ်ဆက်ပြီးတော့စကားပြောနေတဲ့ဟာကိုကျွန်တော်တို့သိပြီသာမြင်ရတယ်။အဲ့တော့အဲ့ဒီကနေပြီးတော့တွေ့ရှိလာတဲ့တွေ့ရှိချက်တွေနောက်ထပ်လိုအပ်နေသေးတဲ့လိုအပ်ချက်တွေကိုလည်းကျွန်တော်တို့ carry လုပ်သွားနိုင်နိုင်မယ်လို့ကျွန်တော်တို့ညွှန်လဲနေ။အဲ့တော့ဒီတည်ရဝင်ပေါ့နော်ဒါဒီ Hanover မလုတ်ခင်ကိုတည်းကဒါပူပေါင်းဆောင်ရွက်နိုင်ဖို့လို့အခင်းချင်းတစ်ခုဖန်တီးထားတယ်လို့ကျွန်တော်တို့မြင်နေ။အဲ့တော့အဲ့ဒီဒီ tracker approach မှာလည်းပဲကျွန်တော်တို့အနေနဲ့ကတော့ပုံမထိရောက်အောင်လုပ်ဖို့လို့ပေါ့လေပူပေါင်းဆောင်ရွက်သွားဖို့လို့ကျွန်တော်အစဉ်သင့်ရှိနေတယ်။ဘယ်လောက်ထိရောက်မလဲဆိုတာကတော့ကျွန်တော်တို့ဘယ်လောက်ဟိုပေါ့နော်ထိထိရောက်ရောက်နေပြပေးနိုင်မလဲအဲညီညီညွညွနဲ့ပူးပေါင်းဆောင်ရွက်နိုင်မလဲဆိုတဲ့ဟာကအရေးကြီးတယ်လို့ကျွန်မအနေနဲ့မြင်ပါတယ
်ဟုတ်ကဲ့မြတ်အခုအဲ tracker ရန်နီးယားကရောအဲစတင်တဲ့ပေါ့ pre condition အနေနဲ့ပဲဖြစ်ဖြစ်ကျွန်တော်တို့စတင်ထိတွေ့နေပြီလားသူဖြစ်တော့ဟိုလာမယ့်ဥက္ကဋ္ဌလာဦးပါဝင်ပေါ့လေအထစ်တိဆက်ဆံမှုတွေစရှိနေတာဗျာ
ကျွန်မတို့နဲ့တော့မရှိသေးပါဘူးဘာလို့လဲဆိုတော့တရားဝင်ဟိုခင်းချင်းအပြင်တော့ဟာလို့ပါလုံးလိုက်ပြီပေါ့နော်ပြီးခဲ့တဲ့ထိပ်ဒီမှာဒါပေမဲ့တရားဝင်အင်းဒီတာဝန်ဆပြီးတော့ထမ်းဆောင်တာမျိုးတော့မရှိသေးဘူးကျွန်မနားလဲတလောက်ကတော့အခုလက်ရှိအဲချဲနဲ့အခုလာမဲ့အဲချဲပေါ့နော်ဖြစ်တဲ့လာအိုနဲ့တော့သူတို့နိုင်ငံချင်းချင်းတော့တီးတွေ့ဆောင်ရွက်မှုတွေရှိနေတော့ပြီပေါ့နော်ရှိနေတယ်လို့ကျွန်မနားလဲထားတယ်ဒါပေမဲ့ကျွန်မတို့နဲ့တော့မရှိသေးပါဘူ
းမြန်မာစစ်တပ်ပေါ်ဆက်လက်နဲ့ပစ္စည်းပိတ်ဆို့ရေးနဲ့ဝင်ငွေလမ်းကြောင်းဖြတ်ရေးမှာအာဆီယံနိုင်ငံတွေရဲ့ပူးပေါင်းဆောင်ရွက်မှုပေါ်ဝင်ချင်းနေနဲ့အားရပါလား
နိုင်ငံတစ်ခုချင်းစီတစ်ခုချင်းစီရဲ့ပေါ့နော်မြန်မာအရေးအပေါ်မှာထားရှိတဲ့သဘောထားတွေကတော့မတူကြဘူးပေါ့နော်အဲ့တော့အဲ့ဒီကမှအဲဒါဒီ5 point consensus စာ compromise လုပ်ပြီးတော့ဒီအာဆီယံဖွဲ့ဝင်နေနိုင်ငံသားမှာပေါ့နော်အားလုံးကြားထဲမှာအတူအလျှော်တွေနဲ့အလျှော်တင်းတွေလုပ်ပြီးတော့မြန်မာရေးနဲ့ပတ်သက်လို့5 point consensus ဆိုတာကြီးအခုထိရှိနေတယ်ဒါပေမဲ့ဒီ5 point consensus ကိုဟိုတိတိကျကျလိုက်ပါအကောင့်ထဲမပေါ်တဲ့အပေါ်မှာတော့ထိရောက်တဲ့အရေးယူဆောင်ရွက်မှုအပိုင်းမှာတော့အာဆီယံအနေနဲ့အားနည်းနေတယ်ဆိုတာကိုကျွန်တော်တို့တွေ့ရတယ်ဒါကိုထပ်ခါတလဲလဲကျွန်တော်တို့တိုက်တွန်းနေတာဖြစ်ပါတယ်ပေါ့နော်အရေးယူမှုမက်ကနီဇင်မရှိဘဲနဲ့ဒီ5 point consensus ကစာရွက်ပေါ်ကပဲဖြစ်နေမယ်ဆိုလို့ရှိရင်တော့ဒီလိုအာဏာရှင်မျိုးကဘယ်သူမှဂရုစိုက်မှာမဟုတ်ဘူးပေါ့နော်ဆိုတော့ဒီကိစ္စကိုကျွန်တော်တို့ထပ်ပြီးတော့တွန်းတွန်းတက်တက်ဆောင်ရွက်ဖို့လို့လိုတယ်လို့မြင်တယ်အဲနောက်တစ်ခုကကြတော့အဲထို့တူပဲဒီလိုမျိုးပဲအရေးယူဆောင်ရွက်ထားတဲ့အဲအရေးယူဆောင်ရွက်ချင်းခံနေရတယ်ပေါ့နော်ဒါကိုယ့်ပြည်သူလူထုအပေါ်မှာရောအဲ့တော့ပြောအာဆီယံဒီပေါ့နော်ချာတာပြင်ရင်နဲ့လည်းမညီဘူးဒီအာနာတိမ့်မှုဟာပေါ့နော်ဆိုတော့ဒီအာဆီယံအဝိုင်းဝိုင်းထဲမှာရှိနေတဲ့မြန်မာနိုင်ငံရဲ့ဖြစ်တည်မှုကိုအကြီးအကျယ်အနှောက်အယှက်ဖြစ်နေတဲ့စစ်ကောင်စီနဲ့ဆက်သွယ်ဆောင်ရွက်မှုတွေမှာတော့တိတက်ပို့ပြီးတော့တင်းတင်းကျပ်ကျပ်လုပ်ဖို့လိုနေတယ်လို့ကျွန်တော်တော့မြင်တယ်အဲ့ဒီအတွက်တော့တချို့နိုင်ငံတွေကတော့ကျွန်တော်တို့သတင်းချက်လက်တွေဒါပေးပါမြန်မာပြည်သူလူထုကိုဥမာထားပါတော့ဒီလိုမျိုးလည်းနဲ့ရောင်းဝယ်ကိစ္စမျိုးတွေပေါ့နော် dual use လိုဟာမျိုးတွေကိုဟိုမြန်မာနိုင်ငံကိုတင်ပို့တဲ့ကိစ္စမျိုးတွေမှာသူတို့ဟာအစိတ်ပိုင်းနေနဲ့မပါဝင်နိုင်အောင်ပေါ့နော်ဒါမြန်မာပြည်သူလူထုကိုအကြမ်းဖက်နေတဲ့ကိစ္စမျိုးမှာမပါဝင်အောင်လို့သူတို့မှာမူဝါဒရှိပါတယ်အဲ့ဒီမူဝါဒကိုအကောင့်ထဲပေါ်တဲ့အခါမှာသတင်းအချက်လက်တိတိကျကျပေါ့နော်ဒီလို third party မျိုးကရတာမျိုးမဟုတ်ဘဲနဲ့ခိုင်လုံတဲ့သတင်းအချက်လက်တွေသာရလို့ရှိရင် တို့ appreciate ဖြစ်တယ်ဒါပေမဲ့ဒါက ASEAN as a whole အနေနဲ့မဟုတ်ဘဲနဲ့ individual member states အနေနဲ့ဖြစ်တယ်ပေါ့နော်ဆိုတော့ပြောရမယ်ဆိုရင်တော့တချို့နိုင်ငံတွေအနေနဲ့တော့အားနည်းနေသေးတာရှိတယ်ဒါပေမဲ့တချို့နိုင်ငံတွေတွေတော့ပူးပေါင်းဆောင်ရွက်လိုတာတော့ရှိတယ်လို့မြင်ရတယ်နောက်တစ်ခုကကြတော့တခြားနယ်ပယ်တစ်ခုပေါ့နော် political
ကိုပိတ်ထားပေမဲ့တကယ် implementation level မှာရှိနေတယ်ပေါ့လို့နိုင်ငံရေးရကိုစားပြုတာမဟုတ်ပါဘူးဆိုပြီးတော့ဖိတ်ကြားနေတဲ့ကိစ္စတွေရှိတယ်။ဥပမာဆိုလို့ရှင်လက်တော်တော်ဒီ EU နဲ့အာဆီယံနောက်လူ့ကွေးရေးနဲ့ပတ်သက်တဲ့ဒီပေါ့နော်ဆွေးနွေးပွဲပလက်ဖောင်းတစ်ခုမှဆိုဒါ EU ကဖိတ်တာမဟုတ်ဘဲနဲ့အာဆီယံကဖိတ်လို့စိတ်ကောင်းစေစေဒီပေါ့နော်စိတ်ကောင်းစီကိုကိုစားပြုထားတဲ့ဆီယက်ဆိုတစ်ခုနဲ့ပေါ့နော်ဒီတန်တမန်တခုကခုနလူ့ကွေးရေးဒီပေါ့နော်အခမ်းအနားလိုမျိုးမှာအလုပ်ကိုဆွေးနွေးပွဲလိုမျိုးမှာသွားတက်တယ်ဆိုတဲ့ကိစ္စမျိုးကကြာမှာဖြစ်တည်မှုလို